Huawei smartphone တွေမှာ Google ရဲ့ Android operating စနစ်အပါအဝင် software, hardware နဲ့နည်းပညာအထောက်အကူအားလုံးအသုံးပြုခွင့် license ကို Google ရဲ့မိခင် company Alphabet ကရပ်ဆိုင်းလိုက်ပါတယ်။နိုင်ငံရဲ့လုံခြုံရေးထိခိုက်စေတဲ့ company တွေကနေထုတ်လုပ်တဲ့နည်းပညာနဲ့ဆက်သွယ်ရေးပစ္စည်းတွေကို American company တွေမသုံးရလို့ American သမ္မတ Donald Trump အမိန့်ထုတ်ပြန်ခဲ့ပြီးတဲ့နောက်မှာအခုလို Google ကဆောင်ရွက်တာဖြစ်ပါတယ်။ဒါကြောင့် license မလိုတဲ့ open source software တွေကဒီလွဲလို့ Google ရဲ့နည်းပညာတွေကို Huawei ကအသုံးပြုနိုင်တော့မှာမဟုတ်ပါဘူး။ smartphone တွေမှာ Android operating system ကိုအဓိကအသုံးပြုတဲ့ Huawei အတွက်အတော်လေးအထိနာကျဖြစ်ပါတယ်။ open source ဖြစ်တဲ့အတွက် Android operating system ကို Huawei ကဆက်သုံးနိုင်မှာဖြစ်ပေမဲ့သူနဲ့ပတ်သက်တဲ့နည်းပညာဆိုင်ရာအထောက်အကူတွေအပြင် Android နဲ့ Google ဝန်ဆောင်မှုတွေကို Huawei နဲ့ပူးတွဲလုပ်ပေးတော့မှာမဟုတ်ပါဘူး။Google app တွေကိုလက်ရှိအသုံးပြုနေတဲ့ Huawei smartphone တွေအနေနဲ့တော့အဲ့ဒီ app တွေကို update လုပ်နိုင်လိုအပ်တဲ့လုံခြုံရေးဆိုင်ရာပြင်ဆင်မှုတွေကိုဆက်လုပ်နိုင်မှာပါ။ဒါပေမဲ့ဒီနှစ်နှောင်းပိုင်းကျရင် Google က Android software အသစ်ကိုထုတ်ရင်တော့ Huawei phone တွေမှာသုံးလို့ရတော့မှာမဟုတ်ပါဘူး။အစိုးရထုတ်ပြန်ချက်အတိုင်းလိုက်နာတာဖြစ်တယ်လို့ Google company ကပြောပြီးနောက်ဆက်တွဲဘလို့ရိုက်ခတ်မှုတွေဖြစ်လာနိုင်တယ်လဲဆိုတာကိုသုံးသပ်နေတယ်လို့ပြောပါတယ်။လက်ရှိ Huawei smartphone နဲ့ tablet computer သုံးနေသူအားလုံးအတွေ့ရောကဘာတဝမ်းဈေးကွက်တွေထဲရောက်နေတဲ့ Huawei ပစ္စည်းတွေမှာပါလုံခြုံရေးဆိုင်ရာ update အပါအဝင်လိုအပ်တဲ့ဝန်ဆောင်မှုတွေကိုဆက်ပေးသွားမှာဖြစ်တယ်လို့ Huawei ကတော့ပြောကြားထားပါတယ်။ Huawei ထုတ်နည်းပညာနဲ့ဆက်သွယ်ရေးပစ္စည်းတွေကတဆင့်အစိုးရတရုတ်အစိုးရကထောက်ခံနိုင်တယ်လို့ American အစိုးရကပြောနေတာပါ။ Huawei company ကတော့ဒီဆွဆွဲချက်တွေကိုညှဉ်းဆန်ပြီးသူပစ္စည်းတွေကိုသုံးမယ်ဆိုရင်ထောက်လန်းမခံရစီဘူးဆိုတဲ့အာမခံချက်လက်မှတ်ထိုးမယ်လို့ Huawei ဥက္ကဋ္ဌလျံဟွားကပြောကြားထားပါတယ်။